ဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကဲလ်ရဲ့လက်ကင်ဖုန်းအပါဝင်ဂျာမနီနိုင်ငံကမိုဘိုင်းလက်ကင်ဖုန်းဆက်သွယ်ရေးတွေကိုအမေရိကန်ကလျှော့ဝဲဂျားဖြတ်နားထောင်ခဲ့တဲ့ဆိုတဲ့ဆက်ဆွဲချက်နဲ့ပတ်သက်ပြီးဆွေးနွေးကြဖို့အတွက်ဂျာမန်ထောက်လှမ်းရေးတာဝန်ရှိသူတွေဝါရှင်တန်ကိုဆေလွှတ်လိုက်ပါပြီ။ဂျာမန်ပြည်ထောင်ရေးဝန်ကြီးဟန်စ်ပီတာဖရီဒရစ်ကဒီဆက်ဆွဲချက်တွေကြောင့်နှစ်ရှည်လများမဟာမိတ်ဖြစ်ခဲ့တဲ့အမေရိကန်အပေါ်ဂျာမနီနိုင်ငံကယုံကြည်မှုတိတ်မရှိတော့ဘူးလို့တနင်္ဂနွေနေ့ကပြောဆိုလိုက်တဲ့အကြောင်းဂျာမန်William Sonic သတင်းစာကရေးသားလိုက်ပါတယ်တကယ်လို့သာအမေရိကန်ကဂျာမနီနိုင်ငံရဲ့မိုဘိုင်းလက်ကင်ဖုန်းဆက်သွယ်ရေးတွေကိုဂျားဖြတ်နားထောင်ခဲ့တာမှန်နေဆိုရင်တော့ဂျာမနီနိုင်ငံရဲ့ဥပဒေကိုချိုးဖောက်တာဖြစ်ပြီးဂျာမနီနိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါတာဖြစ်လို့လက်ခံနိုင်စရာမရှိဘူးလို့ဝန်ကြီးဖရီဒရစ်ကပြောဆိုပါတယ်အမေရိကန်ထောက်လှမ်းရေးတွေကဝန်ကြီးချုပ်အင်္ဂလာမာကဲလ်ရဲ့လက်ကင်ဖုန်းဆက်သွယ်ရေးတွေကိုဂျားဖြတ်နားထောင်နေတယ်လို့2010ပြည်နှစ်တုန်းက NSA American မြို့သားလုံခြုံရေး Agency ကနေသမ္မတအိုဘားမားကိုအသိပေးခဲ့ပေမဲ့ဆက်လုပ်ဖို့ခွင့်ပြုခဲ့တယ်လို့ဆိုတဲ့အမည်မဖော်လိုသူ NSA အရာရှိရဲ့အပြောကိုကိုးကားပြီးအဲ့ဒီသတင်းစာကြီးကဖော်ပြလိုက်တာပါဒီကိစ္စနဲ့ပတ်သက်ပြီးဝန်ကြီးချုပ်မာဂယ်ကသမ္မတအိုဘားမားကိုဗုဒ္ဓဟူးနေ့ကတယ်လီဖုန်းဆက်ပြီးဒီအပြုအမူဟာယုံကြည်မှုကိုပြက်ပြားအောင်လုပ်တာပဲလို့ပြောဆိုခဲ့တဲ့အကြောင်းဂျာမန်ဝန်ကြီးချုပ်ယုံကပြောပါတယ်ဝန်ကြီးချုပ်အင်္ဂလာမာကဲလ်ရဲ့လက်ကမ်းဖုန်းကိုအခုဂျားဖြတ်နေတာနားထောင်နေတာမဟုတ်ဘူးလို့နောင်ကိုလည်းလုံမှာမဟုတ်ဘူးလို့အင်ဗျူရောကတုံ့ပြန်ထားပါတယ်ဒါပေမဲ့ NSA ကနေအရင်တုန်းကဝန်ကြီးချုပ်မာဂယ်လ်ရဲ့ဖုန်းကိုဂျားဖြတ်နားထောင်မှုသလားဆိုတာကိုတော့မှတ်ချက်ပေးခြင်းမရှိပါဘူး Electronic ဆက်သွယ်ရေးတွေလုံခြုံမှုအာမခံချက်ရှိဖို့အတွက်ကုလသမဂ္ဂအထွေထွေညီလာခံကြီးကနေဆုံးဖြတ်ချက်ချမှတ်နိုင်ရေးအတွက်ဂျာမနီနဲ့ဘရာဇီးနိုင်ငံတို့ကပူးတွဲပြီးမူကြမ်းပြုစုနေကြပါတယ်ရှင်